တရုတ်ပြည်နေနဲ့ပြည်တွင်းဝယ်လိုအားတွေကျဆင်းနေပြီးကြီးပကအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပေမဲ့2025ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကို900ခန့်လို့အထိညီမှန်းထားတယ်လို့တရုတ်ဝန်ကြီးချုပ်လီကျင်းကဒီနေ့ပဲပြောပါရယ်နိုင်ငံတကာကုန်သွယ်ရေးမှာအမျိုးသားအကျိုးစီးပွားကာကွယ်ရာတွေအခွန်တိုးမြင့်ကောက်ခံတာတွေပထဝီနိုင်ငံရေးရတင်းမာမှုတွေနဲ့နိုင်ငံပေါင်းစုံကုန်သွယ်ရေးစနစ်မှာအနှောက်အယှက်တွေဖြစ်နေတဲ့အတွက်နည်းပညာနဲ့ကုန်သွယ်ရေးကဏ္ဍမှာပြင်ပဖိအားတွေရှိနေတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကတရုတ်သမ္မတရှီကျင်းပင်အပါအဝင်ထောင်နဲ့ချီတဲ့တရုတ်ကွန်မြူနတီပါတီတွေတက်ရောက်တဲ့နှစ်ပတ်လည်အစည်းအဝေးမှာပြောကြားခဲ့ပါတယ်ပြည်တွင်းမှာလည်းစီးပွားရေးပြန်လည်ကောင်းမွန်လာမှုဟာအပြည့်အဝအခြေအနေကိုမရောက်ရှိသေးပဲဝယ်လိုအားကျဆင်းနေသေးပဲလို့တရုတ်ဝန်ကြီးချုပ်ကပြောပါတယ်တရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းရည်မှန်းချက်ဟာ2025ခုနှစ်အတွင်းစီးပွားရေးတိုးတက်တည်ငြိမ်ရေးကိုအဓိကထားတာကိုဖော်ပြနေတယ်လို့သုတေသီတွေကတော့သုံးသပ်နေကြပါတယ်ပြီးခဲ့တဲ့နှစ်တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာပို့ကုန်ပေါ်အခြေခံပေမဲ့လည်းဒီ2025ခုနှစ်မှာအမေရိကန်ရဲ့ကုန်သွယ်စစ်ပွဲကြောင့်တရုတ်ပို့ကုန်တွေဟာမတိကျမီးယာမှုနဲ့ကြုံရနိုင်တယ်လို့ထိုင်းဝမ်မှာအခြေစိုက်တဲ့ချောင်းဝါစီးပွားရေးသုတေသီဌာနဖွဲ့ကသုတေသီကပြောပါတယ်ရှင်